Bangladesh နိုင်ငံ Cox's Bazar ခရိုင်တွင်ကပင်လယ်ကမ်းခြေတစ်ခုမှာအစ်ပွဲတော်တွားရောက်ပြီးတော့ဆင်နွှဲတဲ့ Rohingya ဒုက္ခသည်450ကျော်ကို Bangladesh ရဲလုံခြုံရေးတွေကပုံတပူနေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အခုလိုမျိုးယာနဲ့ချီပြီးတော့ထိမ့်သိမ်းခံလိုက်ရတဲ့ရိုဟင်ညာဒုက္ခသည်တွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ခံတွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကထိမ့်သိမ်းထားတဲ့စခန်းကနေတွားပြန်ပြီးတော့ခေါ်ထုတ်ခဲ့ကြရပါတယ်။နှစ်ရှည်လများအပြင်ထွက်ခွင့်ပိတ်လောင်ခံထားရတဲ့ဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေဟာအခုလိုမျိုးဘာသာရေးပွဲတော်အထိမ်းအမှတ်နေ့တွေမှာလွတ်လပ်စွာပျော်ရွှင်လို့တဲ့အတွက်ရတဲ့နီးလန်းနေနဲ့ခိတခဏတာထွက်ခွာကြတာသာဖြစ်ပါတယ်လို့ရိုဟင်ညာဒုက္ခသည်တယောက်ကပြောပါတယ်ဆက်သွယ်မြင်းမြန်ထားတာနားဆင်ပါရှင်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာရမန်ဒန်ဥပုပ်လရာသီကုန်ဆုံးတဲ့အထိမ်းအမှတ်အစ်ဘာသာရေးပွဲတော်အချိန်အခါမှာတိုင်းနဲ့ချီပြီးတော့ခိုးလုံနေထိုင်ရာရိုဟင်ညာမွတ်စလင်တွေအများစုနေထိုင်တဲ့ရိုဟင်ညာဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တချို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသတွေကပင်လယ်ကမ်းခြေတစ်ခုစီကိုတွားရောက်ဆင်နွှဲပြီးပျော်ကြတဲ့အချိန်ယာနဲ့ချီတဲ့ရိုဟင်ညာတွေဖမ်းဆီးထိန်းသိမ်းခံရရပါတယ်။အစ်ပွဲတော်ကျင်းပနေတဲ့ဒုတိယနေ့မှာပဲပင်လယ်ကမ်းခြေမှာအစ်ပွဲတော်ကိုလာဆင်နွှဲတဲ့ရိုဟင်ညာ450ကျော်ကိုဗုဒ္ဓဘုညာက Cox's Bazar ဒေသတွေကမြို့ဝင်ရောက်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ပြောခွင့်ရ Rafael Islam ကဒီကနေ့ကြာသပတေးနေ့မှာ AFP သတင်းဌာနကိုပြောပါတယ်အစ်ပွဲတော်ကာလ Cox's Bazar ကိုခရီးတွေတန်းနဲ့ချီလာရောက်လဲပတ်နေတဲ့အချိန်မှာလုံခြုံရေးစီးပင်းစည်းကမ်းတွေတုံ့ပြန်ချထားပြီးစစ်ဆေးနေကြအခုလိုဖမ်းဆီးများမိတာလို့လည်းဘင်္ဂလားဒေ့ရှ်ရဲ့လုံခြုံရေးတွေကပြောပါတယ်။တကယ်တော့ဒီတိုင်းနဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေဟာလုံခြုံရေးစစ်ဆေးရေးဂိတ်တွေနဲ့အစဉ်အဆက်ပိတ်ဆို့တားဆီးထားတဲ့သူတို့ခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေကနေတရားဝင်ထွက်ခွာခွင့်မရှိပါဘူး။ဒီလိုမျိုးလုံခြုံရေးတင်းကျပ်ထားတဲ့ဒုက္ခသည်စခန်းတွေကနေရိုဟင်ညာယာနဲ့ချီပင်လယ်ကမ်းခြေဘက်ကိုဘလို့တွားရောက်ဆင်နွှဲခဲ့ကြသလဲ။ဘာကြောင့်ဖမ်းဆီးထိန်းသိမ်းခံရပါသလဲဆိုတော့ကိုတော့ကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ညာဒုက္ခသည်ဦးအောင်မြင်ကဗီဝေမြန်မာပိုင်းကိုသူတိထားသမျှအခုလိုပြောပြပါတယ်
။စခန်းတိကျပါရလေးတန်တွေသိရတော့သူမီသူဟန်နဲ့တွေ့ကြတာပေါ့နော်။ဒီစင်စစ်စေးရဲ့ဂိတ်ရှိတဲ့ဦး
ဟုတ်ကဲ့။
အခုကစစ်စေးရဲ့ဂိတ်ရဲ့ပွဲနဲ့ဆိုတော့တန်မရှိဘူး။အဲ့တော့ Cox's Bazar ကိန်းချေမှာဒီဒုက္ခသည်စခန်းအတိအကျနဲ့ဒီမှာကလေးရောသူမီရောအမြဲတမ်းနေရမှာသူတို့သွားပြီးတော့လေတက်နေတာပေါ့နော်ဒီမှာအစမကရေကသူတို့တင်းစီတင်းတင်းပြီးတော့တင်းစီစင်တာဆိုတာဒီမှာကုတုပလောင်မှာယူနေရရဲ့တင်းစီစင်တာပေါ့နော်အဲ့ဒီကိုပို့ပေးလိုက်တာပါအဲ့ဒီကနေသတင်းသူတို့ကိုတက်ဆက်ရစကန်ပေါ့ရှိပါတယ်ခိုင်းနေချက်ပေါ့နော်ငါကန်ဦးစားမှာပစံတွေကိုမြို့ပြနေပြီလို့တင်လို့နေသိရတယ
်အခုဆိုရင်တော့ဖန်စီထိန်းသိမ်းထားတဲ့ရိုဟင်ညာဒုက္ခသည်တွေကို UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနဲ့စခန်းတာဝန်ရှိတဲ့သူတွေကသူတို့ချုံနောက်ထားတဲ့စခန်းတွေကနေဘတ်ကားတွေနဲ့တွားရောက်ခေါ်ဆောင်နေတယ်လို့လည်းဥအောင်မြင်းကပြောပြပါတယ်။တပန်းနီးပါးရှိတဲ့လူကြီးထူထပ်လုံလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေဟာအနှစ်နဲ့ချီပြီးပိတ်လောင်ခံထားရသလိုဖြစ်နေပါတယ်။သူတို့အတွက်ပညာရေးအလုပ်ကိုင်းခွင်လန်းပျော်ရွှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါလွန်တာမို့ခုလိုမျိုးအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အစ်ပွဲတော်ကာလမှာရတဲ့နီးလန်းနေနဲ့ကလေးငယ်လေးတွေအပါအဝင်မိသားစုဝင်တွေနဲ့လူငယ်တွေကအနည်းဝင်းကျင်ကပင်လယ်ကမ်းခြေစီကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းဥအောင်မြင်ကရှင်းပြပါတယ်
။ကလေးငယ်တွေကလည်းသူတို့တဲ့တော့အမျိုးတွေမှာတွားကြရလားဗျာမလို့လည်းပုံပေါ်တော့ပြီးတော့ဒီမှာအလော့ဆယ်ဆယ်လဲဒီမှာပညာရှင်တွေဆင်းတွားလာခွင့်ဒါတွေလည်းစံတော်မလို့လည်းပုံတော့ကိုယ်နဲ့ဒီမှာဒါကတော့လူရဲ့သဘောတို့ကအပြောချုပ်ကြပါ့မို့ဒီမှာပေါ့နော်ဒီမှာတော့ဆက်စစ်စမ်းမှာလည်းဒီမှာ plastic အောက်မှာပဲအမြဲတမ်းဒီလိုနေဒါတော့တက်တာတလီပေါ်နေဆိုပေမဲ့ပြောပြီးတော့ဖြစ်ပါလေတည်နေတာပေါ့နော
်အခုလိုမျိုးနေထိုင်ခိုးလုံတဲ့စခန်းကြီးထဲမှာဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပေမဲ့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးမျှော်လင့်ချက်ကတော့နေပါနေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့အခုလက်ရှိမှာလည်းဆီယနာတိန့်ခံထားရတဲ့မြန်မာနိုင်ငံဘက်မှာလည်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကလည်းနှောင့်နှေးကြံကြနေသေးဖြစ်ပါတယ်ရှင်